အခုကျွန်တော်တို့အတန်လှည့်နေချိန်မှာပဲမြန်မာနိုင်ငံမှာ52နှစ်ပြည့်လွတ်လပ်ရေးအခမ်းအနားတွေကျင်းပနေပြီဖြစ်ပါတယ်လွတ်လပ်ရေးပြည်သူ့ကာကွယ်ရေးဌာနတို့ကလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့အခြေအနေတွေအခုချိန်ထိတည်မလာသေးပေမဲ့တိုးတက်ပြီးတရားဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်လုပ်ဖို့လိုတယ်လို့တိုင်းရင်းသားရေးဆိုရှားသူတချို့ကပြောဆိုသုံးသပ်ကြပါတယ
်ဒီလိုချိန်
လူလိုက်ဤသူကားကြီးဘိုးကျော်အောင်ဆန်းနှင့်မျိုးချစ်ကောင်းဆောင်များမျှော်မှန်းခဲ့သည့်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်ကြီးဖြစ်ပေါ်လာ၍ဒီမန်လီရဲ့နိုင်ငံတော်အစိုးရ၏ဥဆောင်မှုနှင့်အတူအမျိုးသားပြန်လည်ပြင်းပြမှုတို့ကိုခိုင်မာတဲ့ခိုင်မာတည်ဆောက်နိုင်ပြီးအမျှငြိမ်းချမ်းသာယာဝါပြောသည့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုမလွဲမသွေတည်ဆောက်နိုင်ဖြစ်ပါသည်
ဒါတော့ရန်ကုန်မြို့မဟာဗန္ဓုလပန်းညံမှာဒီမနေ့အစောပိုင်းကလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေတာဖြစ်ပြီးအဲ့ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွတ်လပ်ရေးနေ့သုံးလကိုဖတ်ကြားခဲ့တာပါအမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်မှာလက်ရှိနေထိုင်တဲ့1990ရွေးကောက်ပွဲအနိုင်ရမိုင်းရှူးမြို့နယ် SNLC ပါတီကိုယ်စားလှယ်ဆိုင်းဝင်းဖေကတော့ကာယာဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရဖို့အရေးကြီးတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့ဒီကဘူဝန်လက်ထက်ဒီကကျူးစားခဲ့တဲ့ဟာကြီးကလူကျန်ပန်းနိုင်တော့မရောက်သေးဘူးလို့ကျွန်တော်ပြောရမှာပါလေနော်။ဒါရာဝါဇီရောတော့ပြည်တော်လူကြီးရောခင်ဗျာ။အဲ့ဒါရောက်ဖို့ဆိုပထမဆုံးအဆင့်ကတော့ဉာဏ်ရည်ရှိဖို့လိုတယ်။ဉာဏ်ရည်ရှိမှကျွန်တော်ဒီဆက်လုပ်လို့ရမှာပေါ့နော်။အဲ့တော့ဉာဏ်ရည်ရဖို့အတွက်ကလည်းပဲအစိုးရပါဝင်မှာနော်။အဲ့ဒါအဖွဲ့ကြီးအဖွဲ့ကြီးနဲ့တခုချိုးတဲ့လူလို့ထင်တယ်။အဲ့ဒါယူသားမှုလို့ထင်တာပဲ။တမိုင်းအမှန်မှန်နိုင်မြင်ဘူးလေလို့တော့ဘုံတော့အမှန်မြင်နေတာနဲ့တမိုင်းကရှိခဲ့တဲ့အတိုင်းလက်မခံနဲ့။နောက်မှဝါရဖြားယူရဲလမ်းကြောင်းအတင်းတိုင်းနေတယ်။ဟာဆိုတာမျိုးကိုကျွန်တော်မယုံသာဘူးလို့ပြောချင်တော့
လွတ်လပ်ရေးရဲ့အနှစ်သာရဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်မှာထိတနေထိုင်တဲ့ CNS ချင်းမျိုးသားတပ်ဦးရဲ့ဒုက္ခတာတက်ဦးထန်နန်မြန်းထန်ကပြောပါတယ်
ကျွန်တော်တို့52နှစ်ပြည့်ပြီဖြစ်တဲ့ပြည်တော်စုမြန်မာနိုင်ငံတော်ကြီးဟာဘုချုပ်အောင်ဆန်းနဲ့ဒီကတိုင်းရင်းသားခေါင်းဆောင်များပင်လုံစာချုပ်အရမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုအဆင့်ကိုအပြည့်အဝမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီလိုမရောက်ရတဲ့အကြောင်းရင်းနေထဲမှာတော့ဖွဲ့စည်းပုံမှာအမှတ်ခံချက်ပေးထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့မတည်ဆောက်နိုင်တဲ့အတွက်ကြောင့်ဒီနေ့အစီကျွန်တော်တို့မြန်မာထားတဲ့ပန်းတိုင်ကိုမရောက်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဘုချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာချုပ်ဆိုခဲ့တဲ့ခေါင်းဆောင်ကြီးများရဲ့မျိုးဆက်သားသမီးများကိုယ်တိုင်အသိဉာဏ်ခံဒေါအောင်ဆန်းစုကြည်ကိုယ်တိုင်အပါအဝင်နိုင်ငံတော်ရဲ့အခမ်းအနားမှာထဲထဲဝင်ဝင်ပါဝင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ခေါင်းဆောင်ကြီးများမြန်မာထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တော့တစ်ဆိုင်မှမှအားလုံးကဝိုင်းဝန်းလုပ်နေကြတယ်လို့ဒါပေမဲ့ဒီထဲမှာကျွန်တော်တို့ရဲ့အခက်အခဲတွေအများကြီးကတဦးနဲ့တဦးနားလည်မှုအပြည့်ရှိဖို့နဲ့ယုံကြည်မှုအပြည့်ရှိပြီးမှကျွန်တော်တို့ရဲ့ရေမှန်းချက်ပန်းတိုင်ရောက်နိုင်မယ်လို့ကျွန်တော်ခံယူပါတယ်
။ဒီချိန်ကမြန်မာနိုင်ငံဟာအင်္ဂလိပ်လက်အောက်မှာကျုံဖြစ်ခဲ့ရပြီးလွတ်လပ်ရေးရလာပြီးအခုခေတ်ကာလမှာအဲ့ဒီအခြေအနေမျိုးပြန်မရောက်ဖို့လိုတယ်လို့ဝါရှင်တန် DC အခြေစိုက်ကကြင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်ဆန်ကတိုက်တွန်းပါတယ်
။နာမည်အရလွတ်လပ်ရေးရ17နှစ်ပြည့်ပါပြီ။ဒါပေမဲ့စိတ်ဓာတ်အတန်းညင်ကျူအခွင့်ရေးပြီးတော့စုတက်ပါလို့လောတရေးကဒီနေ့အကြည့်ပြရပြပါဘူးအင်္ဂလိပ်ဂျွန်ဘွားကနေနောက်ဂျွန်ဘွားကိုပြောင်းလဲလို့ပဲကျွန်တော်တိုင်းရင်းသားတွေကဒီလိုပဲခံစားရပါတယ်အဲဆိုတော့ကျွန်တော်လိုအပ်တာကတပီလုံးငင်းချမ်းရေးကျွန်တော်လိုအပ်တယ်နောက်တော့တန်းတူညီပြီးအခွင့်ရေးလိုအပ်တယ်နောက်တိုင်းရင်းသားတွေကိုအကုန်လုံးကိုဒီမှာကိုဖန်တီးနိုင်ဖို့အခွင့်ရေးရှိရမယ်အဲအားလုံးကတော့ပေါ့နော်တန်းကြီးဒီတိုင်းရင်းသားအခွင့်အရေးပြေဝတော့ဖက်ဒရယ်ပြည်ထောင်စုဖြစ်ရမယ်ပေါ့ငြိမ်းချမ်းရေးကြရဲဆိုကျွန်တော်နိုင်ငံရေးကိုဆက်လက်ဆွေးနွေးလို့ရလာပါလိမ့်မယ်ကျွန်တော်ပြည်လုံးမှာကတိကိုပြုခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင့်ထည့်ဖို့လို့ရပါမယ
်1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်သွားခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီက4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာကြောင့်အခုဆိုရင်52နှစ်ရှိသွားခဲ့ပါပြီခင်ဗျာ